မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကြီးအမှတ်1ချစ်ကြည်တံတားကနေမြန်မာမတ်ပုံတင်တဲ့ခုနှစ်ရက်နယ်စပ်ထက်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုဝင်ခွင့်မပေးတော့ပဲမဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွတ်နေတယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပြပါတယ်
မနီရတော့ကျွန်တော်တငယ်ချင်းတရားဒီဘက်ကိုလာတယ်ဒီဘက်သူဖေယဝင်မှာပကန်းနဲ့လက်မလောက်ပြလိုက်တယ်အဲ့ဒီလက်မလောက်ပြလိုက်တဲ့ခါကျထိုင်းဘက်ကိုရောက်လာတယ်မာထိုင်းဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုံးဆက်လာတယ်ဖုံးဆက်လာတဲ့ခါကျတော့သူကဘာပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကူညီပြီးသွားတာအဲ့ဒါသူလို့လည်းနေလို့ပြောလို့ပြောအဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူအားတွေရောတဲ့အဲ့ဒီကံမှာဒီလူကမဲဆောက်တော့မနေပါဘူးအမလာကံမှာဝင်လို့ရမယ်တဲ့အမတ်ဆက်တော့ညံပတ်ကြရပါတော့အဲ့ဒီအဲ့လိုပြောတယ်လေဝင်မရဆိုအဲ့ဒီပြန်ခဲ့ပါဘူ
းဒီလိုလောက်တာဟာဖေဖော်ဝါရီလ20ရက်နေ့ကနေစတင်ခဲ့ပြီးထိုင်းဘက်ချမ်းကအထောက်ထားရှိသူတဦးကစာရွက်စာတမ်းတွေပေးပြီးအမခံရတာလို့လဲဆိုပါတယ်ဒါပေမဲ့လာတဲ့သူကမပြန်ဘူးဆိုရင်အမခံတဲ့သူကပြဿနာဖြစ်နိုင်တဲ့အတွက်
အာမခံဖို့မလွယ်ကူဘူးလို့လည်းဆိုပါရဲ့ဒီကလေးပါသွားတယ်အာမခံတဲ့လူတွေကဒီလက်မှတ်တွေပါတယ်ဟာလေအဲဒါကိုစက်ကင်းတွေပါဆက်တတ်ပြီးမှတကယ်တည်ကြလားဒီလူကဒီကကမှမနေဘူးဒီလာဝင်လာမှန်းနေဆိုမှအာဒီလိုကအာမခံတဲ့လူရှိမှဒီဘက်ကိုလာခွင့်ပေးတယ်အင်းကိုပြဿနာကကိုပမာနေတယ်ပဲတစ်ခါမှနေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောင်ကအကောင်လုံးမိတ်တူကြီးကအကောင်လုံးယူသွားပါလေ
မြန်မာပြည်သားတွေဟာစစ်မှုထမ်းဥပဒေမထွက်ခင်ကတည်းကထိုင်းမှာရရအလုံးလုံးဖို့အတွက်နေဆက်ဖြတ်ကျော်လက်မှတ်တွေကိုတတ်တမ်းမတူပဲထိုင်းဘက်မှာပဲနေထိုင်နေလိုက်ကြပါတယ်အခုလည်းအဲ့ဒီလိုမျိုးမပြောင်းကြတဲ့သူတွေများလာတဲ့အတွက်ထိုင်းဘက်ကစီစစ်တင်းကျပ်မှုတွေပိုများလာနေတယ်လို့လည်းအလုံသမားရေးနှုတ်ထားသူဦးမိုးကျိုးကပြောပါတယ
်ခေါင်းရဲလက်မှတ်ခေါင်းဆောင်ရဲ့ခေါင်းရဲ့ပေါ့အဲ့ဒါမြန်မာနိုင်ငံဘက်ကအဒူသားမှတ်ပုံတင်နဲ့6ညရဲ့ခွန်ရဲ့လာခွေးရတာတော်တော်များများ6ညရဲ့ခွန်ရဲ့လက်မှတ်နဲ့ဒီမနိုင်ငံဒီခိုင်ပချာမဲဆောက်ကိုလာတဲ့လူကြီးကမပြန်ကြလို့မပြန်ကြဘူးမပြန်ကြတဲ့တွင်ဒီကကိုယ်မပြန်မနဲ့မဲဆောက်မှာနေနေပုံတာလေသူပြီးတော့ဖန်ပေါက်ခြေလမ်းနေပြန်တော့မဲဆောက်မှာရရလို့ဒီကျုပ်ဒါတော့သွားဖို့လည်းဆောင်ကြအ
ခုဆိုရင်မြဝတီဘက်ကနေလာတဲ့ကောင်းရွက်ပြတ်ထိုးဈေးတွေဟာထိုင်းဘက်ချမ်းမဲဆောက်ဘက်ကိုလာပြီးနေသွားညပြန်လုပ်ပြီးဈေးလာရောင်းကြတာတွေကိုလည်းထိုင်းဘက်ကခန်းစီတာတွေလုပ်နေပါတယ်။တရားဝင်နေဆက်ဖြတ်ကျော်လက်မှတ်နဲ့လာခဲ့ပြီးမဲ့ဈေးရောင်းဝယ်မရှိတာကြောင့်ခန်းစီတာလို့လည်းဆိုပါတယ်။အခုဆိုရင်မြန်မာဘက်ကလည်းတင်းကျပ်မှုတွေလုပ်ပြီးထိုင်းဘက်ကိုလာတဲ့သူတချို့ကိုမှတ်ပုံတင်သိမ်းတာတွေလုပ်သလိုထိုင်းဘက်ကအထောက်အထားရှိသူတို့ကအမခံလုပ်ပေးမှသာထိုင်းဘက်ကိုဝင်ခွင့်ရတယ်ဆိုပြီးလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်။